ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတစ်ခုမှာကိုရိုနာဗိုင်းရပ်စ်ကြောင့်လူဟင်းကျဒုက္ခသည်တဦးသေဆုံးသွားကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။သေဆုံးသူဟာကော့ခ်စစ်စစားခရိုင်ကဒုက္ခသည်စခန်းအတွင်းနေထိုင်သူအသက်82နှစ်အရွယ်အမျိုးသားဖြစ်ကြောင်းနဲ့ဓာတ်ခွဲစစ်ဆေးချက်တွေအရကိုဗစ် -19 ရောဂါကူးစက်ခံထားရသူဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်ကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးကော်မရှင်နာမင်းကြီးအဘူဒူဟာအမ်မာဘူရီယန်နာသတင်းထောက်တွေကိုပြောပါတယ်။တင်းရဲ့ချီရဲ့ရင်းချဒုက္ခတွေပြီးစုပြုံနေထိုင်နေကြတဲ့ဒုက္ခတွေစခန်းတွေမှာကာယောဂကူးစက်နိုင်တဲ့အန္တရာယ်အတွက်သတိပေးနေတဲ့အချိန်မှာပဲအခုလိုပထမဆုံးချိန်အတီးပြောင်းနေကြုံရတဲ့အတွက်ဒုက္ခတွေပြီးစိုးရိမ်နေတယ်လို့လေ Coxis Bazaar နေဘာလူခါလီဒုက္ခတွေစခန်းကဦးအစ္စလမ်ကပြည်ဝမြန်မာပိုင်းကိုပြောပါတယ
်ဘက်နစရောအဲလိုကျွန်တော်တို့ရူဟင်ဂျာအပူတယောက်ဆုံးသွားတယ်ဆိုပြီးတော့ကျွန်တော်တို့လည်းကြားခဲ့ပါတယ်အကူကလည်းအဲသူကဆန်းနာရောက်တာရှိတယ်ဆိုပြီးတော့ပြောပန်ကြတယ်နောက်ဘင်္ဂလားဒေ့ရဲ့အဆူရဘက်ကဒုက္ခစခန်းတိုင်းကိုလူစုလူဝေးမလုံးကြဘူးနောက်ရင်ထဲမှာနေထိုင်ကြဖို့ဆိုပြီးတော့လူတွေကအပြင်းမထေးကြဖို့မလိုအပ်ပဲတန်ချက်ဆက်နဲ့လည်းဒီမှာစခန်းတိုင်းမှာသတိပေးနေတာသိရပါတယ်ခင်ဗျာ
နောက်ထပ်ယောဂကုသခံထားရသူဒုက္ခတဲ့အနည်းဆုံး29ယောက်ရှိတယ်လို့လေဒုက္ခတဲ့များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရလူဝီစ်ဂျွန်နိုဗန်နာပြောပါတယ်ဒုက္ခတဲ့အများစုဟာ2019ခုနှစ်အတွင်းမြန်မာစစ်တပ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာလက်နက်ကိုင်တွေအပေါ်နေမီရှင်းလင်းရေးတွေလှုပ်ဆောင်ရတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြသူတွေဖြစ်ပါတယ်။ရင်ဂျာဆိုတဲ့အတုံးနှုံးကိုမြန်မာအစိုးရကလက်မခံနိုင်မဲ့ဒုက္ခတွေကိုပြန်ပြီးစီစဉ်လက်ခံမယ်လို့ပြောထားပါတယ်ရှင်။